တရားလွှတ်တော်ရှေ့နေကြီးဥက္ကိုနီကိုလှုပ်ကြံတက်ဖြတ်သူအဖြစ်ဆွဆွဲခံထားရသူနဲ့တန်တရားရှိသူတွေကိုရုံးတင်စစ်ဆေးနေတဲ့မြောက်ပိုင်းခရိုင်တရားရုံးရဲ့လုံခြုံရေးဘိုင်းမှာအားနည်းနေတာကြောင့်တရားရုံးပြောင်းလဲစစ်ဆေးဖို့စတင်ဖို့ရှိတယ်လို့တရားလိုရှေ့နေကျိုးဆောင်တဦးဖြစ်တဲ့ဦးရောဘတ်ဆန်အောင်ကပြောဆိုလိုက်ပါတယ်လက်ရှိအမှုမှာတရားခံပြေးတဦးလို့ဆွဆွဲခံထားရတဲ့ဦးအောင်ဝင်းခန့်ကိုရှာဖွေနေစေဖြစ်လို့လူသတ်မှုကိုစစ်ဆေးလို့မရသေးဘူးလို့လည်းတရားလိုရှိနေကပြောပါရယ်ပြည်စုံကို VOA မြန်မာပိုင်းသတင်းတောက်မမေခါကရန်ကုန်ကနေသတင်းပေးပို့ထားပါရယ်ရှင
်ဒီကနေ့တန်တရားရှိသူတွေကို6ချိန်မြောက်ရုံထုတ်စစ်ဆေးတဲ့မြောက်ပိုင်းခရိုင်တရားရုံရုံချင်းအပြီးမှာအခုလို့ပြောဆိုလိုက်တာပါမြောက်ပိုင်းခရိုင်တရားရုံရဲ့လုံခြုံရေးဘိုင်းမှာအားနည်းနေတာနဲ့ပတ်သက်လို့ဦးကိုနီလှုပ်ကြံခံရမှုမှာလုတ်ကြံတက်ဖြတ်သူအဖြစ်ဆွဆွဲခံထားရတဲ့ဦးကြည်လင်းကိုဖမ်းဆီးပေးရင်အသက်ဆုံးရှုံးခဲ့ရတဲ့ဦးနေဝင်းရဲ့ရှေ့နေအကျိုးဆောင်တဦးဖြစ်တဲ့ဦးရောဘတ်ဆန်းအောင်ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ
်တရားရုံးဝင်းကြီးတစ်ခုလုံးကိုလိမ့်လာတော့တဲ့နေရာမှာလုံခြုံရေးအားနည်းတယ်ဗျလုံခြုံရေးအားနည်းတော့ကျွန်တော်တို့ကဒါကိုအနောက်ပိုင်းခရိုင်ဒုမို့အရှေ့ပိုင်းခရိုင်တရားရုံးကိုရုံးပြောင်းစစ်ဆေးမှုတင်မှုရှိတယ်တရားရုံးဒါပေမဲ့ဥပဒေခဲဥပဒေရရှိနေမဆွနေရသေးတဲ့အတွက်ဒီနေ့တော့ကျွန်တော်ဘာပြောပြပါ့မလဲနောက်တစ်ပတ်တော့ကျွန်တော်တို့အားသာဟိုဥပဒေရရှိရနေတဲ့ဆင်ကျွန်တော်တို့တင်ပါပါဒီဝင်းကြီးတစ်ခုလုံးကိုကြိုက်တယ်လို့ဝင်ထွက်သွားလာလို့ရနေတယ်ထပ်ပေါက်လမ်းကြီးလည်းများနေတယ်နော်အဲ့တော့ဒီဥစ္စာလေးအင်တန်အရေးကြီးတဲ့အမှုဖြစ်တယ်နော်ကြောက်ချစ်စီစီးရေးကိုကျွန်တော်တို့ကျူးသားဆောင်ရွက်ကြည့်မယ်
လက်ရှိအမှုမှာတရားခံပြေးတဦးလို့ဆွဆွဲခံထားရသူဦးအောင်ဝင်းခိုင်ကိုရှာဖွေနေစေဖြစ်လို့လူသက်မှုကိုစစ်ဆေးလို့မရသေးပါဘူးလက်ရှိအမှုအခြေအနေအသေးစိတ်နဲ့ပတ်သက်လို့ဥက္ကိုနီအမှုမှာတရားလိုဘက်ကအကျိုးဆောင်ပေးမယ်ရှေ့နေဦးနေလာကအခုလို့ပြောဆိုလိုက်ပါတယ
်ဘုသေးအေရဲ့အရာရှိကနေပြီးတော့တရားရုံးကိုလာရောက်ပြီးတော့သူတို့အချိန်ပေးပါအချိန်နောက်ထပ်တစ်ပတ်တောင်းတယ်အဲ့ဒီတစ်ပတ်မှဆိုလို့ရှိရင်သူတို့ပြည်စုံသွားတင်ပြပြီးတော့လာရောက်ပြီးတော့ထပ်ထွက်ချက်ပေးပါမယ်လို့ဒီနေ့လာရောက်ပြောကြားရတဲ့ကြောင့်မလို့တရားရုံးကနေပြောဒါမဲ့ကိုရဲနေကိုရဲနေကိုတပတ်ပေါ်ခိုင်းသိနေကြအတိုင်းပဲတပတ်ဝင်ကြောင်းပြလိုက်နောက်တခါအငယ်တို့ကြားသေးတဲ့အချင်းတွေတစ်ခုရပြောမှဆိုလို့ခုမှ CID ရေဒီလာရေတမန်ရေတက်ဖွဲ့အကလာမသိဘူးနေပြီးတော့ဘေးရဆွေးဥယျာဉ်ကိုစတင်ရှာဖွေတဲ့အဆင့်တစ်ခုကိုလုပ်ဆောင်ရဟာတော့အဲ့ဒါတွေ့ရတယ်တရားခံပြီးအခုပြင်မြင်မှသာလင်တရားခံပြီးဒီတရားခံဖန်ပြီးရမ်းမိခြင်းမရှိတော့ဘူးလို့တရားရုံးကနေကြီးညာတဲ့အမိချမ်းမှမှသာလင်လူသားမှုကိုဆက်လက်သိရမှာဖြစ်တယ်ဒါပေမဲ့အခုတရားခံပြီးအမှုမှာတောက်ဝေးဖမ်းပြီးလို့မရတော့ဘူးဆိုတဲ့အမိန့်ကိုတရားရုံးကပေးဆက်လိုက်တဲ့အတွက်ကြောင့်လူသားမှုကစစ်ဆေးဖို့အခြေအနေမပေါ်သေးဘူး။ဘူလာစစ်ဆေးချက်ဒီအားလုံးကိုလည်းပြန်လည်ပြန်ဆက်ရမှာဖြစ်တယ်
။လက်တလုံးမှာတော့သက်ဆိုင်ရာရဲတပ်ဖွဲ့တွေကဥအောင်ဝင်းခိုင်နောက်ဆုံးပျောက်သွားခဲ့တဲ့နေပြည်တော်ပရဆေးဥယင်ကိုခုရက်ပိုင်းအတွင်းမှာရှာဖွေနေတာတွေရှိနေပါတယ်။အချိန်3လကျော်ကြာနေပြီဖြစ်တဲ့ဒီမှုရဲ့အရေးကြီးဆုံးတန်တရားရှိသူတဦးနောက်ဆုံးပျောက်သွားခဲ့တဲ့နေရာကိုအခုမှရှာဖွေမှုတွေလှုပ်ဆောင်တဲ့အပေါ်နဲ့ဒီတန်တရားရှိသူကိုရှာဖွေနိုင်ပါမလားဆိုတဲ့အချက်တွေကိုဥနေလာကတော့အခုလိုတုံ့သက်ပြောဆိုလိုက်ပါတယ
်။အခုမှရှာဖွေတဲ့ကိစ္စကတော့ဟိုဒီချိန်မှာရှာဖွေမယ်ဆိုလို့ရှိရင်တော့အားလုံးကသတင်းပေါက်ထားပြီးသားပဲ။ဒီမှာချက်ဖို့မယ်ဆိုလို့ရှိရင်တော့ရေပူအားဖြင့်တွေးနိုင်မယ်လို့တော့မပြောနိုင်ဘူးအခြားနေရာတွေအားလုံးကိုလည်းဖန်တီးရမ်းမိရေးကိုတရားဝင်ရှင်ကြားချက်ရဆောင်ရဲဆောင်ရဲဖြစ်မယ်ဆိုလို့ရှိရင်အဝင်ခံဖန်တီးရမ်းမိရေးရပြောလို့ကျရှိတယ်လို့ပဲကျွန်တော်ပြောချင်တယ
်ဒီကနေ့တရားရုံးရဲ့ယုံကြည်ပြီးမှတရားခံလို့ဆွဆွဲခံရသူတွေရဲ့အကျိုးဆောင်ပေးနေသူတွေကိုလိုက်လံပြီးအမှုအခြေအနေနဲ့ပတ်သက်လို့မေးမြန်းလာမှာတော့ဖြေကြားဖို့မရှိသေးတာမို့မဖြေကြားလိုဘူးလို့ငြင်းဆန်ကြပါတယ်လက်ရှိဆွဆွဲခံထားရသူတွေကိုဖန်စီရရှိမှုဥက္ကိုနီကိုတက်ရတဲ့အကြောင်းကိုထုတ်ပြန်မှုတွေနဲ့ပတ်သက်လို့သက်ဆိုင်ရာလုံခြုံရေးတာဝန်ရှိသူတွေကိုဝေဖန်မှုတွေရှိခဲ့ပါတယ်အခုအချိန်ခါမှာလဲသက်ဆိုင်ရာရဲတပ်ဖွဲ့တွေကဥအောင်ဝင်းခိုင်နောက်ဆုံးပျောက်သွားခဲ့တဲ့နေပြည်တော်ပရဆေးဥယင်ကိုအခင်းဖြစ်စဉ်ကချက်ချင်းမရှာဘဲအခုရက်ပိုင်းမှသာရှာဖွေနေတဲ့အပေါ်သက်ဆိုင်ရာလုံခြုံရေးတာဝန်ရှိသူတွေနဲ့ပတ်သက်လို့ဝေဖန်မှုတွေကလူမှုကွန်ရက်ပေါ်မှာတဖန်ပေါ်ပေါက်လာခဲ့ပါတယ်ဒီကနေ့ရုံထုတ်မှာတော့တရားခံပြေးလို့ဆွဆွဲခံထားရသူဥအောင်ဝင်းခိုင်ကိုရှာဖွေမှုနဲ့ပတ်သက်ပြီးသက်ဆိုင်ရာလုံခြုံရေးတာဝန်ရှိသူတွေကတရားရုံးကိုတင်ပြရမှာဖြစ်နေပေမဲ့အင်းစိန် CID ဘက်ကဥအောင်ဝင်းခိုင်ကိုရှာဖွေမှုဟာမပြည့်ပြတ်သေးသလိုရှာဖွေမှုအစဉ်အဆက်ကိုတရားရုံးကိုတင်ပြရမှာလဲအချိန်ယူဖို့လိုအပ်သေးတာကြောင့်အချိန်နောက်ထပ်တစ်ပတ်ပေးဖို့တင်ပြလာခဲ့တာရှိပါတယ်။ဒါကြောင့်ဒီအမှုကိုလာမယ့်ဇွန်လ9ရက်နေ့မှာဆက်လက်စစ်ဆေးသွားမှာဖြစ်ပါတယ်ရှင်။